ခဲ့တဲ့သတင်းပဲ Florida ထက်တန်းကျောင်းတဲ့ကျောင်းမှာလူပေါင်း18ဦးကိုတနက်နဲ့ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာတနက်ဝေယူသူတွေအတွက်နောက်ခံကူရေးအခြေလက်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့ပြည်အောင်စုအစိုးရရဲ့စ조사မှုကို American သမ္မတ Donald Trump ကထောက်ခံကြောင်းသမ္မတအင်ဂျီကတင်းနေလာနေမှာပြောပါတယ်။အခုလိုတနက်ဝေယူသူတွေရဲ့နောက်ခံအခြေလက်စစ်ဆေးရမှာတိုးတက်လာစီရင်တဲ့ပတ်သက်ပြီးတနက်ကင်ဆာမှုအတွက်ကာလကြာရှည်စွာဆန့်ကျင်နေတဲ့ Connecticut ပြည်နယ် Democratic အထက်လွှတ်တော်မှ Chris Murphy နဲ့အတူပါတီကြီးမျက်စလုံးကသဘောတူနဲ့ဥရေပြဆင်းရဲကဆင်းရဲဖို့သမ္မတထရမ့်ဟာပြီးခဲ့တဲ့ဒသင်းပတ်ထဲမှာပဲ Texas ပြည်နယ် Republican အထက်လွှတ်တော်မှ John Cornyn နဲ့ပြောကြားခဲ့ကြောင်းသမ္မတအင်ဂျီပြောခွင့်ရ Sarah Huckabee Sanders ကပြောပါတယ်။ Florida Parkland မြို့အထက်တန်းကျောင်းကနေပြီးခဲ့တဲ့နှစ်ကအကြောင်းထုတ်ခံခဲ့တဲ့သက်16နှစ်ရွယ် Nicholas Cruz ဟာကျောင်းသားလူငယ်14ယောက်နဲ့လူကြီးသုံးယောက်ကိုတနက်နေ့တိုက်ခတ်ကြောင်းဝန်ခံခဲ့ပါတယ်။သူဟာတနက်ဝယ်ဖို့နောက်ဆန်ချက်နဲ့ဆစ်ဆေးရမှာခွင့်ပြုချက်ရတဲ့အတွက် AR-15 Rifle တနက်ကိုဝယ်ယူခွင့်ရတယ်ပါ။ Washington DC မှာတော့ Democratic လွှတ်တော်အမတ်တွေကတနက်ဝယ်ယူခွင့်ကိုတင်းတင်းကြပ်ကြပ်ချမှတ်ဖို့မကြားခဏတောင်းဆိုလို့ရှိပေမဲ့ Republican Party ဝင်တွေကဒါဟာ American ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပါတဲ့အချက်ကိုချိုးဖောက်တာဖြစ်ကြောင်းပြောကြားပြီးကန့်ကွက်လို့ရှိပါတယ်။